1950အရေးပေါ်စီမံမှုအဥပဒေနဲ့နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလိုသူများဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေတွေကိုရုပ်သိမ်းဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရကပြင်ဆင်နေပါပြီ။ဒီဥပဒေတွေဟာလက်ရှိဒီမိုကရေစီစနစ်နဲ့လည်းကိုက်ညီမှုမရှိဘဲရုပ်သိမ်းဖို့ပြင်ဆင်နေတဲ့အပေါ်မှာနိုင်ငံရေးခေါင်းဆောင်အသီးသီးကလည်းကြိုဆိုလိုက်ကြပါတယ်။ဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါအာရာရှင်အစိုးရအဆက်ဆက်အတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်တုပ်တစ်ခုသဖွဲအသုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုအဥပဒေနဲ့1955နိုင်ငံတော်အာဏာရှင်ဖျက်ဆီးလိုသူများဤဘေးအန္တရာယ်မှာကာကွယ်သည့်ဥပဒေတွေကိုရုပ်သိမ်းဖို့အတွက်ဆိုပြီးတော့သမရဦးထင်ကျော်ရဲ့အစိုးရတက်ကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။အဲ့ဒီဥပဒေတွေကိုရုပ်သိမ်းဖို့ဥပဒေကြမ်းတွေကိုအများပြည်သူသိရှိနိုင်အောင်ပြည်ထောင်စုလွှတ်တော်ကဒီကနေ့ထုတ်ပြန်ထားပါတယ်။ဒီဥပဒေကြမ်းတွေကိုမကြခင်ရပ်ပိုင်းအတွင်းမှာလည်းလွှတ်တော်ကိုတင်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းနှုတ်ဟိန်က VOA ကိုပြောပါတယ်နိုင်ငံရဲ့လက်ရှိအခြေအနေအရ1950အရေးပေါ်စီမံမှုအဥပဒေဟာမလိုအပ်ဘူးလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကကြီးဦးတင်ဦးကပြောပါတယ
်1950ခုနှစ်အရေးပေါ်စီမံချက်အဥပဒေဆိုတာလည်းအခုနိုင်ငံတော်ဘာမှအရေးပေါ်တာမှမဟုတ်ဘဲနဲ့ဒါဆို1950ခုနှစ်အရေးပေါ်စီမံချက်အဥပဒေဆိုတော့1950ကျွန်တော် Emergency Provision Act ကလည်းမလိုဘူးဘာလို့လဲဆိုတော့သူ့မှာပုံပြီးဆိုလို့ရှိတယ်ဒီနေရာနဲ့ပတ်သက်လို့ emergency ဖြစ်တယ်ဆိုတာကိုတမရကကြေညာရမယ်အဲတမရကကြေညာတဲ့ဆက်မှသာလဲ emergency လုပ်နေတယ်တမရမကြေညာတဲ့နေရာတော့အလုံးအေးချမ်းရမယ်ဒီလိုပွားတယ်မူပဲအဲ့ဒါကိုအလုံးတပီလုံးက emergency ဆိုလုပ်ပြီးတော့ဒီဥပဒေတွေသုံးတာအင်မတာမှပဲကျွန်တော်ကျန်းနှံ့လို့နေအင်မတာမှလူတွေနဲ့ပတ်သက်လုံးမျိုးထိတယ်လို့ရှိတယ်အဲ့တော့အဲ့ဒါကြီးဆက်သင်းပြန်ပဲအဲ့ဒါကြောင့်ကျွန်တော်ကဒီကဆက်သင်းပြိုင်တာဝင်းတာတယ်ဆက်သင်းပြိုင
်1990ရွေးကောက်ပွဲနောက်ပိုင်းမှာကလေးကလွတ်တော်ခေါ်ယူပြစ်ခတ်ရင်ဒီဥပဒေတွေကိုလုံးဝဖျက်သိမ်းဖို့အတွက်CRPB လို့ခေါ်တဲ့လွတ်တော်ကိုစားပြုကော်မတီကပြင်ဆင်ခဲ့တာတွေရှိခဲ့တယ်လို့လည်းဦးတင်ဦးကပြောပါတယ်။ဒါပြင်ပြီးခဲ့တဲ့အစိုးရလက်ထက်အတွင်းမှာလည်းအခုလိုခင့်တဲ့ကန့်ညီမှုမရှိတဲ့ဥပဒေတွေကိုဖျက်သိမ်းဖို့ပြောတာတွေရှိခဲ့ပေမဲ့မဖျက်သိမ်းဘဲဆက်ရှိနေကြတာဖြစ်ပါတယ်။88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကတော့ပြည်သူလူထုကိုဖိနှိပ်ချုပ်ချယ်ပြီးဝန်တော်ဝန်ပိုးဖြစ်စေမဲ့ဥပဒေနဲ့အမိန့်မှန်သမျှကိုပယ်ဖျက်ပြီးအကာအကွယ်ပေးဖို့ကလွတ်တော်ရဲ့တာဝန်ဖြစ်ပြီးလုံဆောင်နိုင်မယ်လို့လည်းယုံကြည်ကြောင်းဒီဥပဒေတွေကိုရုပ်သိမ်းဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးသူပြောတာကတော့
ချိန်တော့ကျွန်တော်နိုင်ငံရေးသမားတွေကိုနှိပ်ကွက်ဖို့ရည်ရွယ်ချက်နဲ့အဲဒီခုနပြောတဲ့ကောင်းဝင်ကြီးကြီးတွေပေါ့ဗျာနိုင်ငံတော်လုံခြုံရေးလို့ဆိုတာမျိုးကအစပေါ့အဲလိုမျိုးကဟိုနှိပ်ကွက်ဖို့အကြောင်းပြခဲ့တဲ့ကောင်းဝင်တွေဖြစ်တယ်ဗျအဲတော့တကယ်နိုင်ငံရေးလှလပ်ွင့်ဆိုတဲ့ကောင်းဝင်တွေပြန်စစ်ဆေးမယ်ဆိုရင်အခုချက်သိမ်းမဲ့ဥပဒေတွေအတွက်တော့နိုင်ငံရေးသမားတွေလှလပ်ွင့်ကိုအာမခံမယ်လို့ကျွန်တော်ပြောလင့်တာနိုင်ငံရေးကိုပြောရမယ်ဆိုတာနိုင်ငံရေးသမားကြီးပဲမဟုတ်ဘူးဗျ။အဲနိုင်ငံသားမှန်သမျှကိုလုံခြုံစေချင်တာ။သူတို့ရဲ့ရသင့်ရတဲ့အခွင့်ရစေချင်တာ။အဲတော့ကျွန်တော်ခုနပြောသလိုပါပဲ။နိုင်ငံသားတွေကိုမတရားသဖြင့်ပြိနှိပ်ဖို့ထားတဲ့ဆုတ်ချဖို့ထားတဲ့ဥပဒေအမိခံတွေကိုဖျက်ပြစ်ရမယ်။ပြီးတော့အခွင့်အရေးစောင့်မယ်လုံခြုံပေးနိုင်တဲ့ဥပဒေတွေကိုထုတ်ပြန်ပေးဖို့ပါပဲ။
ဒီဥပဒေတွေဟာအစိုးရကသူ့ဟာသူအကာအကွယ်ယူပြီးတော့အများပြည်သူကိုဒုက္ခပေးနိုင်တဲ့ဥပဒေတွေဖြစ်တယ်လို့ရှုမြင်ကြောင်းချမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်မူဦးဆိုင်ညွန့်လင်ကပြောပါတယ်
။အဲ့ဒါဒီရုပ်သိမ်းလိုက်တာတော့ကောင်းတော့ဗျာ။ဘာကြောင့်လဲဆိုတော့ဒီဟာက20 30လောက်တော့မကဘူး။ဒီကျွန်တော်တို့နိုင်ငံရေးသမားတွေကောင်းဒုက္ခပေးကြတာ။အဲ့ဒီပုံမကသူမလိုတို့လိုဒီပုံမဟိုဟာသူကအတုံးချပြီးတော့သူတို့ဖမ်းတာစီးတာဒုက္ခပေးတာရေလို့တော့အံတန်ကြောက်စရာကောင်းတဲ့ဥပဒေပါဒါအစိုးရတရက်ကိုသူ့လူသူကာကွယ်နိုင်အောင်သူလှုပ်ထားတဲ့ဥပဒေဖြစ်နေတယ်ဒါအများပြည်သူဟိုဒုက္ခပေးနိုင်တဲ့ဥပဒေဖြစ်နေတယ်ဒါရုပ်သိမ်းလိုက်တာတော့ကောင်းပါလေဗျ
1955နိုင်ငံတော်အာဏာရှင်ဖျက်ဆီးလိုသူများဤဘေးအန္တရာယ်မှာကာကွယ်စောင့်ရှောက်သည့်ဥပဒေကိုမြန်မာဆိုရှယ်လစ်လမ်းကံပါတီခေတ်ကဦးတန်းအေးခင်ပါဝင်အလို့သမားဆန္ဒပြမှုတွေနဲ့တခြားဆန္ဒပြမှုတွေကိုနိုင်နှင်းဖို့ရည်ရွယ်ပြီးတော့ထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းဥတင်ဦးကပြောပါတယ်။ဒေါန်ဆန်းစုကြည်ဆိုရင်ဒီဥပဒေပုံမှ10ခါခွေးနဲ့နှစ်ပေါင်းများစွာနေအကျဲကျုံနဲ့နေခဲ့ရတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်းနေဦးချီဝင်းကတော့ဘာကြောင့်ရုပ်သိမ်းတင်တယ်လဲဆိုတဲ့အပေါ်မှာအခုလိုပြောပါတယ်
။ဘာဖြစ်လို့ရုပ်သိမ်းတယ်လဲဆိုတာဒီမိုကရေစီမဆန်တဲ့ဥပဒေ။ဒါပဲ။နော်။မမေလာတော့တယ်တော်သူတို့ဒီဥပဒေကိုလက်သုံးပြီးသုံးကြိမ်သုံးကြာအကျဉ်းချုပ်လောက်ခဲ့တယ်အားလုံးပေါင်းစုစုပေါင်း16နှစ်လောက်ကြာသွားတယ်ဒါတပိုင်းဒါငါရဆွဲနေတဲ့ကိုပဲပထမအကျဉ်းဒုတိယအကျဉ်းတတိယအကျဉ်းအများဆုံး9နှစ်လို့ဆိုတယ်နော်ဥပဒေမှာဆိုတာ9နှစ်လို့ဆိုတယ်ဒါပေမဲ့ ဒီမိုကရေစီမဆမ်းဘူး
2003ခုနှစ်တပင်းတိုက်ခိုက်မှုအပြီးစစ်အစိုးရကဒေါန်ဆန်းစုကြည်နဲ့ဦးတင်ဦးကိုနိုင်ငံတော်အာဏာရှက်ဖျက်ဆီးလိုသူများ၏ဘေးအန္တရာယ်မှာကာကွယ်စောင့်ရှောက်သည့်ဥပဒေပုံမှားတွေနဲ့အရေးယူပြီးတော့နေအကျေကျုပ်ချခဲ့တာဖြစ်ပြီးတော့ဒေါန်ဆန်းစုကြည်အပေါ်နောက်ပိုင်းမှာပြစ်ဒဏ်တွေကိုဆက်တိုးခဲ့တာဖြစ်ပါတယ်ခင်ဗျာ